ကြာဖြတ်ရွေးကောက်ပွဲကိုလာမယ့်2019ခုနှစ်ဧပြီလ1ရက်နေ့မှာရန်ကုန်စကိုင်းပဲခူးမွန်ရခိုင်ရှမ်းချင်းနဲ့ကယားပြည်နယ်တွေကလစ်လက်မဲဆန္ဒနယ်မြေ19ခုမှာကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအခုလ23ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒုတိယသမ္မတဦးဟင်နရီဘန်တီယူနဲ့ပြည်အောင်စုအစ်စ်မှာတာဝန်ပေးခံရသူတွေရဲ့မဲဆန္ဒနယ်မြေတွေအပါအဝင်ကွယ်လွန်သွားတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲကျင်းပပေးသွားမှာဖြစ်ပါတယ်ဒါအပြင်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကာလကနယ်မြေမအေးချမ်းတာကြောင့်ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ရှမ်းပြည်နယ်အတွင်းကမိုင်းရှုနဲ့ကျေးဒီမြို့နယ်တွေကလစ်လက်မဲဆန္ဒနေရာ6နေရာမှာလည်းရွေးကောက်ပွဲကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်ကြပြရွေးကောက်ပွဲကျင်းပမယ်လို့ကော်မရှင်ကကြေညာပြီးနောက်ပိုင်းမှာတမတော်ကမိုင်းရှုမျိုးနယ်အတွင်းစစ်အင်အားတိုးချဲ့ချထားမှုတွေရှိလာပြီးရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့အစိုးရတပ်တို့စစ်ရေးတင်းမာမှုတွေရှိလာတယ်လို့မိုင်းရှုမျိုးနယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကနန်းကောင်ခန်းကပြောပါတယ်
ဒီကောက်ပွဲကြညာလိုက်တာနဲ့ကိုစပြီးတော့အစိုးရဘက်ကဟိုအများကြီးချစ်ချောင်းနေတယ်။လုံးလေးရတစ်ခါချအဲ့မဆဲဆဲစီအဲ့လိုမျိုးတော့တက်လာတာတော့စတိရတာလေ။ပွဲကြက်ဖြစ်ဒီကောက်ပွဲလို့ပြီးမယ်ဆိုကြတဲ့ရပါတော့။အမစတိရတော့တော့အဲ့လောက်ပဲ။စီရတော့တင်းမာမှုရှိနေပါတယ်။ပြိုင်နေရဒီလိုသူ့ကိုမြို့ထဲလာခိုင်းတယ်လို့ကြားတယ်။
လာမယ့်ကြားဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလစ်လက်မဲဆန္ဒနယ်မြေအလုံးမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့ကြေညာထားပါတယ်။ဒါအပြင်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNDP နဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP တို့ကလည်းရှမ်းပြည်နယ်အတွင်းကလစ်လက်မဲဆန္ဒနယ်မြေ၈နေရာလုံးမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့ပြောပါတယ်။ရှမ်းပြည်နယ်အတွင်းကရွေးကောက်ပွဲကျင်းပမယ့်နေရာတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာမယ်ဆိုရင်အဲ့ဒီဒေသမှာရွေးကောက်ပွဲမကျင်းပနိုင်တဲ့အခြေအနေတွေဖြစ်လာနိုင်တဲ့အတွက်တိုက်ပွဲတွေမပြင်းထန်မှုမျှော်လင့်တယ်လို့ကြားဖြူပါတီရဲ့ဗဟုအကြံပေးဦးစောတမင်းကပြောပါတယ်
။ဒီလားဒီလိုပဲဖြစ်နေတာပါဒီဝဟိုင်းနဲ့တက်နေတာလေ။ဒါပေမဲ့ရွေးကောက်ပွဲကတော့အနည်းကလာမှမနစ်ကလုံးများဖြစ်မလားတော့မသိဘူး။ရွေးကောက်ပွဲနီးလာလို့တော်တော်လေးအချိန်ကြီးဆိုးတယ်ဆိုရင်တော့ရွေးကောက်ပွဲကတော့ပြန်ပြီးတော့ဖြတ်နိုင်တာပေါ့နော်။တခုတော့ရှိတာပေါ့နော်ဒီဝဟိုင်းနဲ့ဝါကနေမြတ်တစ်ဆက်သေးဖြစ်နေတယ်အဲ့တော့ဝါနဲ့ဖြစ်တဲ့ကိစ္စကလောလောဆယ်တင်းမာနေတဲ့ခါကျတော့ဝါဟိုင်းဘက်မှာလက်စင်အားတွေပြင်ဆင်ထားတဲ့သဘောဖြစ်မှာပါကြီးကြီးကျယ်ကျယ်တိုက်ပွဲတော့ဖြစ်မယ်လို့ကျွန်တော်မမျှော်လင့်ဘူး
ပြီးခဲ့တဲ့2010ရွေးကောက်ပွဲကာလကမိုင်းရှုနဲ့ကျေးဒီမြို့နယ်တွေမှာရွေးကောက်ပွဲကျင်းပခဲ့ပြီးအဲ့ဒီအချိန်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP တို့ကဝင်ရောက်ရွေးခံရမှာ SNDP ပါတီကကိုယ်စားလှယ်တွေကအနိုင်ရရှိခဲ့တာဖြစ်ပါတယ်လာမယ့်2019ခုနှစ်ကြာဖြတ်ရွေးကောက်ပွဲမှာတော့ NND, USDP, SNDD, SNDP စတဲ့ပါတီ၄ခုကကိုယ်စားလှယ်တွေကကျေးသီးနဲ့မိုင်းရှုမြို့နယ်တွေမှာဝင်ရောက်ရွေးခံမှာဖြစ်ပါတယ်။ကျေးသီးမြို့နယ်ရဲ့မဲဆန္ဒနယ်မြေအမှတ်1နေရာကကျေးရွာတွေမှာရှမ်းတိုင်းသားတွေအများစုနေထိုင်ကြပြီးမဲဆန္ဒနယ်မြေ2နေရာမှာတော့ရှမ်းတိုင်းသားတွေအပြင်လာဟုနဲ့ဗမာတိုင်းသားတွေလည်းနေထိုင်ကြတာဖြစ်ပါတယ်။မိုင်းရှုမြို့နယ်အတွင်းမှာဆိုရင်လည်းရှမ်းတိုင်းသားတွေအများစုနေထိုင်ကြသလိုဒုက္ခသည်စခန်းတွေမှာလီစုတိုင်းရင်းသားတွေရှိနေပြီးရွှေပြောင်းလုတ်သားတွေထဲမှာဗမာတိုင်းရင်းသားတွေလည်းရှိနေပါတယ်ကျေးတိမြို့နယ်မှာလက်တလောတိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့ရွေးကောက်ပွဲကာလအတွင်းတိုက်ပွဲတွေရှိလာမှာကိုစိုးရိမ်တယ်လို့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကာလက NND ပါတီကိုကိုစားပြုပြီးကျေးတိမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်အမည်စင်းတင်သွင်းခဲ့တဲ့ဦးအောင်တန်းဝင်းကပြောပါတယ
်။လောလောဆယ်တော့အေးနေပါတယ်တိုးတော်လည်းဝေါ်ဝေါ်ကျွန်တော်တို့ကတော့မှန်နေပြတယ်နော်ဝါဟိုင်းဝေါ်ဖွဲ့တော့စိတ်မချအောင်ပေါ့ပြီးခဲ့တစ်ခါကလည်းသူတို့ကနေစလိုက်တာပေါ့ဗျလွှတ်တော်ကိုယ်စားလှယ်မရှိတော့မှအများကြီးရှုံးရှုံးတော့ပေါ့ဒေတာပြည်မြေခက်ခဲတော့သူကတော့ဟုတ်ပါရဲ့လုတ်ပေးခြင်းနဲ့လူအရှိတော်မှာပဲဟောတရားဝင်မရှိတော့ဆိုရှယ်မီဒီယာရှိတာမှာပဲလေအစိုးရဌာနဆိုင်ရာဆိုတာလေတို့ရောလေတို့ရောလုတ်ပဲလုတ်မအောင်အဲတို့ရောခိုင်းတာပဲလုတ်မယ်မခိုင်းတာလုတ်လို့မရဘူးဆိုတဲ့အနေထားကျတော့လုတ်ချင်တာတော့မှတင်ပြတော့မှအဆင်ပြေဖြစ်တော့မှာပေါ့
ဂျာပြက်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ပါတီအသီးသီးနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာ2016ခုနှစ်နိုဝင်ဘာလ28ရက်နေ့ကနေဒီဇင်ဘာလ9ရက်နေ့အတွင်းရွေးကောက်ပွဲကော်မရှင်ထံအမိစင်းတွေပေးသွင်းရမှာဖြစ်ပါတယ်ကော်မရှင်ကဝင်ရောက်ရွေးခံခွင့်ရှိတဲ့ကိုယ်စားလှယ်လောင်းတွေရဲ့အမိစင်းကို2019ခုနှစ်ဇန်နဝါရီလ2ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးကိုယ်စားလှယ်လောင်းတွေဟာဇန်နဝါရီလ30ရက်နေ့ကနေမတ်လ30ရက်နေ့အထိ2လကြာမဲဆွယ်စည်းရုံးခွင့်ရမှာဖြစ်ပါတယ်ရှင်